ထိုင်းနိုင်ငံမြောက်ပိုင်းကလှိုင်းကူထဲမှာပိတ်မိနေသူတွေကိုကယ်တင်ရေးမှာလောလောဆယ်အစိုးရရာဇုံကတော့ရာတီဥတုအခြေအနေပါဒီကနေ့ကစပြီးလှိုင်းကူရှိရာဒေတာမှာမိုးတက်မုန်တိုင်းတွေကြားမယ်ဆိုတဲ့မိုးလေဝသတတိပေးချက်တွေရှိနေတာကြောင့်လဲကယ်ဆယ်ရေးလုပ်ငန်းတွေမှာအထူးကူးဆိုင်နေရပါတယ်လှိုင်းကူရှိမှာကယ်ဆယ်ရေးအခြေအနေတွေကိုမပြတ်စောင့်ကြည့်နေတဲ့ထိုင်းခြေဆိုင် Network Media Group
ကအူဆောင်ညွှန်ကြားရေးမှုကိုအောင်မိုးမြင့်ကိုနောက်ဆုံးအခြေအနေတွေကိုသိနိုင်အောင်ကိုကျော်အောင်လွင်ကဒီကနေ့နိုင်ပိုင်းကပဲဆက်သွယ်မြင်မြန်ထားပါရရှင်။ကိုအောင်မိုးမြင့်ရောက်နေနေရာပဲနေရာလဲခင်ဗျာ။
ကျွန်တော်တို့အခုရှိနေတာကိုရှိမှာရှိတယ်ဗျာ။ဒါတော့ဒီညတရင်းစာရှင်းလင်းပွဲကိုဒီခရီးတွေကိုထုတ်လာလို့ရမလားဆိုရေလမ်းကြောင်းတောက်ကြည့်ခိုင်းနေ။ပြီးတော့ခရီးတွေကိုလည်းဟိုမှ
ကလေးတွေကိုခေါ်ထုတ်ဖို့ပေါ့လေအဲသူတို့စီစဉ်နေဆိုတာမျိုးတွေသိရတယ်သူတို့သတင်းစာရှင်းလင်းပွဲလုပ်တဲ့အချိန်မှာတော့ခရိုင်မျိုးပြောကြတာသူ့ကိုနောက်ဆုံးအချိန်ကိုပြန်အကြောင်းပြန်လာသေးတဲ့အတွက်သူခေါ်ထုတ်မယ်မခေါ်ထုတ်ဘူးဘလို့ရှိနေရှိရဆိုတာပြောလို့မရတဲ့အတွက်မသိသေးဘူးလို့ပဲပြောတယ်ခင်ဗျာ
โอเคဆိုတဲ့သဘောကသူတို့ကိုရေလန်းချောင်းကပဲရေငုတ်ပြီးတော့ခေါ်ထုတ်ဖို့ညားတယ်ဆိုတဲ့သဘောလား
โอเคနောက်ဆုံးအချိန်ကအဲ့လိုအချိန်ပဲရှိတယ်ခင်ဗျာဘာလို့လဲဆိုတော့အခုကဟိုဂူပေါင်းဥစားကနေဝင်သွားလို့ရှိရင်တီချိတ်နာရောက်ခံနေတဲ့သူတို့အခန်း၃ဆိုတဲ့ဒီသူတို့အခုနောက်ဆုံးစခန်းချထားတဲ့နေရာအထိကိုပါရေကလုံးဝဟိုခန်းတော့ရှိသွားပြီ။ဆိုတော့အခန်း၃ကနေရှေ့တီရှိတ်လမ်းဆုံးကနေဘယ်ဘက်ကိုချိုးသွားပြီးအခုကလေးရှိတဲ့နေရာအထိသွားမယ်ဆိုလို့ရှိရင်ဟာရေလုံးဝငုတ်သွားမှာဖြစ်တယ်။အဲဒီလုံးဝငုတ်သွားမဲ့နေရာမှာပြဿနာကလုံးဝခေါင်းဖော်လို့မရဘူး။အောက်ဆီဂျင်ဘူးနဲ့ပဲလာမယ်ဟာမျိုးရှိတယ်။ဆိုတော့အဲ့ခကြီးကလည်းဝေးတယ်။အနည်းဆုံးလူကြီးတယောက်တောင်သူတို့ရေလုံးစပါးကြောင့်၃နာရီလောက်ရှင်ရတာမျိုးရှိတယ်အောက်ဆီဂျင်မှုနဲ့ခေါ်လာမယ်ဆိုရင်လေဒီအဲ့ဒီလမ်းကြောင်းကလူပြားကိုအောက်ဆီဂျင်မှု၃လုံးကုန်တယ်ဆိုတော့အောက်ဆီဂျင်မှု၃လုံးကုန်တဲ့ဟာမှာလေအောက်ဆီဂျင်အသက်ရှူတက်လို့ရှိရင်တနာရီလောက်တစ်လုံးခံတယ်တက်မရှူတက်လို့ရှိရင်25မိနစ်ပဲခံတယ်ဆိုတော့အဲ့ဒါကိုပါစဉ်းစားတဲ့အတွက်အခုတော့သူတို့ကရေရှိတဲ့လမ်းဆုံးနေရာလောက်ကနေခလေးရှိတဲ့နေရာအထိ25မီတာကြားအောက်ဆီဂျင်မှုတစ်လုံးလိုက်တက်ဆင်ပြီးတော့အရေးပေါ်ရှူနိုင်အောင်လမ်းဘေးတွေမှာနိုင်ငံဘေးတွေမှာဝေရှူနိုင်အောင်လိုက်လုပ်တာမျိုးတွေရှိတယ်။ဒီကတော့ပြီးရင်နှစ်ရက်လောက်ကတော့10စင်တီမီတာလောက်တက်လာတယ်။အခုတော့ပြန်ကျသွားပြီ။ဒါပေမဲ့ပုံမှန်ဆုတ်ထုတ်နေတယ
်။ရာသီဥတုကအခုလောလောဆယ်ဘယ်လိုအခြေအနေရှိနေလဲခင်ဗျာအဲ့ဒီမှာ
။ရာသီဥတုကတော့ကျွန်တော်တို့မိုးပွဲလေးတွေတော့ကျနေတယ်ဗျ။ဒီမှာတော့ခုနကတော့မြို့တွေကအတိတ်ကလမ်းပြောတာတော့မြို့တွေမှာတော့အကြီးကျယ်ကျွာနေတယ်လို့သိရတယ်။ဆိုတော့ဒီနေ့လည်းပိုင်းစပြီးတော့ဒီစနေတနင်္ဂနွေမှာဒီမုန်တိုင်းကြမယ်မိုးကြီးကြောက်ရောက်မယ်ဆိုတာလေဒီမှာသတိပေးထားရခင်ဗျတစ်ဖက်ကတော့ဒီမှာစိုးရင်နေတာပေါ့နော်မိုးတအားကြီးလာရင်ရေပြန်ပြည့်ပြီးဂူပိတ်မှာစိုးရင်နေပြီးကြတဲ့9ရက်လောက်ကဂူပိတ်လို့ရေကဂူဝါးထိပြန်ရောက်လာလို့သူတို့ရေဆုတ်ထုတ်တာကတစ်ဖက်လောက်နီးနီးပြန်ကြတော့ဒီရေပြန်ပြည့်သွားရင်ကလေးတွေကိုပြန်ကယ်ထုတ်ဖို့အနောက်ချိန်ပြန်ရောက်မယ်ဆိုတော့သူတို့ဒီမှာလည်းစဉ်းစားနေပုံရှိတယ်ခင်ဗ
ျမနေ့တုန်းကပဲဒီကယ်ဆယ်ရေးရေတသားဟောင်းတယောက်ဒီအောက်ဆီဂျင်မလောက်တာနဲ့ပဲသူအသက်ပေးလိုက်ရတယ်ဒီဖြစ်ချက်ကဘလောက်ထိအခုအခြေအနေကိုထိခိုက်စေလဲခင်ဗျာ
တချို့ဒီမှာတချို့ရဲ့ဒေသခံတွေကတော့ရင်းလို့တမားတော့ဒီလိုဖြစ်ရင်ကလေးတွေဖြစ်မှာကိုစိုးရင်တာပေါ့ကျွန်တော်တို့မြင်တာတော့ဒါပေမဲ့ဒီမနေ့ကသတင်းစာရှင်းလင်းပွဲမှာဒီရေတပ်ဗိုလ်ချုပ်ပြောသွားတာကတော့ဒီလူကပရိုတက်ကလည်းထွက်ထားပြီးရိုးရိုးစေတနာဝန်ထမ်းအနေနဲ့လာကူတာသူဒီဆုံးသွားတဲ့အတွက်သူတို့လုပ်ငန်းတွေကိုမကျဆိုင်ဘူးနောက်မဆုတ်ဘူးရှေ့ဆက်ဒီကလေးတွေကိုခေါ်ထုတ်လို့ရဖို့ကြိုးစားသွားမယ်ဆိုတာမျိုးတော့ရိုးဘက်ကတော့ကယ်ဆယ်ရေးအဖွဲ့တွေကအဲ့လိုပြောပါတယ်ခင်ဗျအ
ခုစနေတနင်္ဂနွေမှာဘယ်မိုးတွေကြီးကျယ်ရွာမယ်မုန်တိုင်းရှိမယ်ဆိုတော့ဒီမိုးလေဝသအတွက်ဘယ်လိုပြင်ဆင်မှုတွေဘယ်လိုကာကွယ်မှုတွေလုပ်နေတာတွေ့ရလဲခင်ဗျ
ခရိုင်မိုးညကုည7နာရီခွဲ7နာရီလောက်ကတင်းလာရှင်းလင်းပွဲပြောသွားတာကတော့သူတို့စတန်ဘိုင်လုပ်ထားတဲ့အဖွဲ့တွေရှိတယ်အခုဂူရှင်းမှာမိုးရွာတဲ့လိုမျိုးဖွဲ့ဖွဲ့ပဲကြာရင်တော့ရေဆုပ်ထုတ်နိုင်အားနဲ့ရေကြသွားနိုင်တဲ့အတွက်ရင်းရပဲဂူထုတ်မဲ့သဘောရှိတယ်ဒါပေမဲ့ပြင်မှာမိုးတအားရွာလို့ရေနည်းနည်းကြီးလာမယ်ဆိုရင်တော့ဒီသူတို့စတန်ဘိုင်လုပ်ထားတဲ့အဖွဲ့နဲ့အမြန်ခေါ်ထုတ်ဖို့အစီအစဉ်လိုမျိုးတော့သူအရေးအောင်ပြောသွားတယ်ခင်ဗျာ
အခုကော်မိုးမြင့်ဘလို့မြင်နေရလဲအဲ့ဒီပတ်ဝန်းကျင်မှာကဒေသခံတွေများနေသလားနိုင်ငံတကာသတင်းမီဒီယာတွေရောရှိနေသလားကယ်ဆယ်ရေးသမားတွေဘလောက်ရှိနေလဲခင်ဗျမြင်နေရတဲ့ပတ်ဝန်းကျင်အခြေအနေကျွန်တော်ရှင်းပြပါခင်ဗျာ
ဟုတ်ကဲ့ဒီနေ့မှာတော့နိုင်ငံခြားသတင်းတောက်တွေအများကြီးရောက်လာတယ်ဗျာဟိုပုံမှန်နဲ့ရောက်လာတဲ့အများနေတဲ့အတွက်ခရိုင်မိုးကတော့ပြောတယ်သတင်းတောက်တွေကိုတော့ဒီကလေးတွေတကယ်လို့ခေါ်ထုတ်လာလို့ရှိရင်အနောက်ဆက်ဖြစ်မှာဆိုလို့အကန့်အသတ်တွေထားမယ်ပူပေါင်းပေါင်းပေးကြပါဆိုတော့တောင်းမှန်းတယ်ဆိုတော့အခုညမှာတော့ဒီမှာတချို့သတင်းဌာနကြီးတွေကအလှဲ့နေပေါ့လေ เออนี่ใจเนี่ยใจคุยวิโดรอที่ว่าเราสร้างในใจเลยตอนนี้เราดีเลยมีอะไรสิบาร์เลยเกิดเรื่องเล่าในเรื่องดูเรื่องที่มาเอ็งจะท่องเที่ยวสิ่งอะไรกูเรียนมาเลยกูเพื่อนเลยคุยวิโดไปเสด็จเสด็จเอาสิ่งไปเรื่องหาลูกหลานลูกเอ็งอยู่ตู้ลงในดูรอคุยวิโดนี่ใจเนี่ยใจคุยลงในอะไรเราดูอะไรทั้งนี้นั่นแสดงในปัจจุบันเขาคุยนี่ไม่จ้าละบ่โอเคโอเคนี่ใจเนี่ยใจคุยวิโดนี่เราเดือดรุ่นยานานี่เราเดือดรุ่นนี่ละสุดท้ายมีอะไรตู้ล ခင်ဗျာ
ကိုအောင်မောင်မင်းတော်တော်လေးပြည့်စုံပါပြီခင်ဗျာအမြင်ပေါ့လေဘလို့ထင်လဲရာသီဥတုဒီလိုခြေနေမှာနည်းနည်းဆန်းဆန်းကဲထုတ်မဲ့အရေးအယောင်တွေတွေ့နေရလားအချိန်တောက်မဲ့သဘောရှိလား
ကျွန်တော်ထင်တယ်မိုးများများရွာရလို့ကူတွေကိုရေနည်းနည်းတက်လာပြီဆိုရင်တော့တို့အမြန်ခေါ်ထုတ်မဲ့ထင်တယ်ရတဲ့အနေနဲ့တမ်းမို့မိုးရွာတာနည်းမယ်ရေစုံနေတာလည်းကျသွားမယ်ဆိုနည်းနည်းစောင့်မဲ့အခြေအနေရှိပါတယ်ခင်ဗျာ
ဒါကတော့လှိုင်ကူရှေ့ကိုရောက်ရှိနေပြီးအခြေအနေတွေကိုမပြတ်ဆောင်ကြည့်နေတဲ့ MNG သတင်းနဲ့မီဒီယာကွန်ရက်ကကိုအောင်မိုးမြင့်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်